အာဖဂန်ဘဟုပန်ရဲ့အရန်ငွေတွေပုံမှာအမေရိကန်ကထိန်းချုပ်ထားတာကိုဖယ်ရှားပေးဖို့အတွက်တာလီဘန်တွေကတောင်းဆိုလိုက်ပါတယ်။ဩဂုတ်လတည်းအမေရိကန်တပ်တွေရုတ်သိမ်းချိန်မှာအာဖဂန်နစ္စတန်ကိုထိန်းချုပ်လိုက်တဲ့တာလီဘန်တွေနဲ့အမေရိကန်တို့ကြားနှစ်ဖက်အကြီးအကဲအရာရှိတွေကာတာမှာပထမဆုံးချိန်ဖြစ်တဲ့လူကိုယ်ရိုင်းတွေ့ဆုံရမှာအခုလိုတောင်းဆိုလိုက်တာပါ။ကာတာနိုင်ငံဒိုဟာမြို့မှာပြုလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲဖွင့်ပွဲမှာအမေရိကန်ကိုယ်စားလှယ်ကအာဖဂန်နိုင်ငံအတွက်လူသားချင်းစာနာမှုဆန္ဒရေးရှိအကူအညီပေးမှာဖြစ်ကြောင်းနဲ့အာဖဂန်နိုင်ငံသားတွေအတွက်ကိုဗစ်ကာဝယ်ဆေးတွေပေးဖို့ကတိပေးခဲ့တယ်လို့တာလီဘန်အဖွဲ့ကိုဥဆောင်တဲ့ယာယီနိုင်ငံခြားရေးဝန်ကြီးအမီယာခန်မာတာကီကသတင်းတောက်တွေကိုပြောပါတယ်။အာဖဂန်နစ္စတန်မှာနှစ်ပေါင်း20လောက်တပ်တွေချထားခဲ့တဲ့အမေရိကန်နဲ့ရန်ဖက်ဖြစ်ရှိနေတဲ့တာလီဘန်တို့ကြားဆက်ဆံရေးပုံစံအစ်စ်ထားဖို့ပါဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။အမေရိကန်မှာအာဖဂန်ဘဟုပန်အန်ကာနဲ့အနန္တာတဲ့ဘီလီယံနဲ့ချီတဲ့အရန်ငွေတွေကိုတော့အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပိုက်လိုက်ခြင်းကစပြီးအမေရိကန်စိုးရကထိန်းချုပ်ထားတာပါ။တလီဘန်အုံချုံမှုအောက်မှာလူခွင့်ရဲ့အတွက်စိုးရိမ်မှုတွေကြောင့်ကမ္ဘာ့ဘဏ်နဲ့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်မုံငွေအဖွဲ့တို့ကလည်းဖွံ့ဖြိုးရေးအကူအညီတွေကိုရပ်ဆိုင်းထားပါတယ်။အမေရိကန်ရာရှိတွေကဒီငွေကြေးထိန်းချုပ်မှုဖြည့်လျှော့ပေးဖို့ကိစ္စဟာတလီဘန်တွေသူတို့ပေးထားတဲ့ဂတိတိုင်းလုံးမလုံးပေါ်မူတည်နေတယ်လို့ပြောပါတယ်။